ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCS ဌာနချုပ်လွိုက်တန်လျန်မှာကျင်းပမဲ့ရှမ်းပြည်မျိုးသားနေကိုစစ်ကောင်စီကိုယ်စားလှယ်တွေတိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်ဆိုင်ရာအဖွဲ့အစည်းတွေကိုဖိတ်ကြားထားပါတယ်။ဒီအခမ်းအနားအပြီးမှာတော့ EAO အဖွဲ့တွေကြားမှာဖြစ်စေ EAO နဲ့စစ်ကောင်စီကိုယ်စားလှယ်ကြားမှာဖြစ်စေအလို့သဘောဆွေးနွေးပွဲတွေရှိလာနိုင်ပါတယ်။ဒီသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်းတင်ပြပေးပါမယ်ရှင်။
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဌာနချုပ်မှဒီလ9ရက်နေ့ကျင်းပမှာဖြစ်ပါတယ်။ဒီအခမ်းအနားကိုအဖွဲ့အစည်းပေါင်းစုံကကိုယ်စားလှယ်တွေကိုဖိတ်ကြားထားပြီးလောလောဆယ်အဖွဲ့တချို့ရောက်ရှိနေပြီလို့ RCSS ပြောရေးဆိုခွင့်ရှိသူပုံမှုခမ်းဆန်က VOA ကိုပြောပါတယ
်။ဖိတ်ကြားတာတော့ဒီအစုံတော့ဖိတ်ကြားထားတယ်။တိုင်းတားလည်းတကယ်အဖွဲ့ရရောတော့နိုင်ငံရေးပါတီတွေရောတော့ CPUCS တွေရောဖိတ်ထားတယ်ကွာ။စီရင်ကြတော့ပေါ်လာတာတော့ရှိတယ်ဒါပေမဲ့တချို့တွေကျတော့စီးမပို့သေးဘူးကွာတချို့တွေကျတော့ထွက်လာပြီလို့ပြောတယ်ကွာဒါမှမဟုတ်အကုန်ရောက်သေးဆိုတော့ဟိုအတိအကျတော့ပြောဖို့ခက်တယ်ကွာ
လောလောဆယ်မှာတော့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ပအဝအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL တို့ရောက်ရှိနေပြီး KNY အမျိုးသားတိုးတက်ရေး KMPP ကလည်းတက်ရောက်ဖို့အကြောင်းပြန်ကြားထားပါတယ်။ဒီညနေပိုင်းမှာတော့စစ်ကောင်စီဘက်ကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီကိုယ်စားလှယ်တချို့ရောက်ရှိနေပြီဖြစ်ကြောင်းပြောပါတယ
်။နောက်စစ်တပ်ဘက်ကကျတော့သူ့ကိုသူကြီးအဝင်းဦးဆောင်လာတယ်ခင်ဗျ။ဒါပေမဲ့အစည်းအသေးကျတော့ကျွန်တော်လည်းမသိရသေးဘ
ူး။အခမ်းအနားကျင်းပမဲ့9ရက်နေ့မနေ့ပိုင်းမှာစီးရေးပြအခမ်းအနားRCSS ကောင်းဆောင်ကမိကွန်းပြောကြတာတဝန်လွာဖတ်ကြတာစတာတွေပါဝင်มาဖြစ်ပြီးညနေပိုင်းမှာရိုးရအကတွေဖြောပြဖို့ရှိနေပါတယ်အခမ်းအနားအပြီးနောက်ရက်တွေမှာတော့ EAO အဖွဲ့တွေကြားလက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးအလို့သဘောဆွေးနွေးပွဲတွေရှိလာနိုင်ကြောင်း PNL နာယကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်အဆိုင်လမ်းတွေရှိနိုင်တယ်အလို့သဘောဖြစ်မယ်အလို့သဘောဘာကြောင့်လဲဆိုတော့ဒီအခုပေါ်ထွန်းပါတဲ့ RCSS ကသူဒီလိုအတိုင်းပါနဲ့ငင်းငင်းရဖို့ဖြတ်ခေါ်တာတာရှိတယ်နော်သူဖြတ်ခေါ်တာတာရှိတဲ့တော့အဲသူဖြတ်ခေါ်တာတဲ့ကိစ္စကိုသူရှင်းပြတာတော့ပါလို့ပေါ့ဗျာနော်နောက်ပိုင်းဖွဲ့တွေလည်းလာတဲ့ဖွဲ့လာမှဒါမျိုးတော့အဲ့ဒါကိုအင်ကြီးထိုးတော့မထိုးတော့အားလုံးဟိုပါပေါ့ဗျာအဲ့ဒါသဘောတူဆုံးရှင်းနေတာလို့တော့ရှိနေပါတယ်ရှင်းရနေမှာရှင်းနေပါတယ
်စစ်ကောင်စီရဲ့ငင်းငင်းရေးဆွေးနွေးရေးအဖွဲ့ဘက်ကတက်ရောက်လာရင်လဲသူတို့နဲ့အလို့သဘောဆွေးနွေးနိုင်ပွဲရှိကြောင်းလဲဆက်ပြောပါတယ
်သူတို့အဖွဲ့ဝင်၄ယောက်လောက်တက်တယ်လို့ပြောဒီနော်မြေပြည်တော်မှာတွေ့တော့တော့ကျွန်တော်တို့ join လုပ်တော့တော့ခုနှစ်ဖွဲ့အနေနဲ့လုပ်တော့လေအခုတော့ခုနှစ်ဖွဲ့ရှစ်ဖွဲ့ပြီးသွားတာပါပဲဒီတွေ့ကြည့်ရတာပါတော့အချို့တွေ့တော့ဖွဲ့ရှစ်ဖွဲ့တော့တော့ဒီမှာရောက်နေတာဟိုတော့အချင်းအစီအစဉ်ပေးနေတွေ့ရတာပါပဲကျွန်တော်တို့ကပွဲလာဧည့်သည်ပဲဟိုအချင်းအစီအစဉ်နဲ့တိုင်းပါ
RCSS ကစီလုံးညညမှုနဲ့ Federal ပြည်ထောင်စုတည်ဆောက်ရေးအတွက်2022ခုနှစ်အောက်တိုဘာလ10ရက်နေ့ကအဖွဲ့အစည်းအားလုံးကိုဖိတ်ခေါ်ခဲ့ပါတယ်။ဒီလိုတွဲဆောင်မှုကို2022ခုနှစ်အောက်တိုဘာလ10ရက်ကနေ2023ခုနှစ်အောက်တိုဘာလ10ရက်နေ့အထိသတ်မှတ်ထားခဲ့တာပါ။1948ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မှာရှမ်းစော်ဘွားရဲ့ပြည်သူ့ကိုယ်စားလှယ်တွေစုပေါင်းပြီးရှမ်းပြည်ကောင်စီဖွဲ့စည်းခဲ့တယ်လို့ရှမ်းပြည်အမျိုးသားတချင်းနဲ့ရှမ်းပြည်အလံကိုအတည်ပြုခဲ့တာကြောင့်ဒီနေ့ကိုရှမ်းပြည်အမျိုးသားနေ့အဖြစ်သတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ